လာမယ့်2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ AMB ပါတီညီလာခံကနေမူဝါဒအပြောင်းလဲလုပ်သလိုဝိုင်းရဲ့နိုင်ငံရေးသမားကြီး9ဦးတို့ကမူဝါဒပိုင်းဆိုင်ရာဥဆောင်ကော်မတီဆိုပြီးဖွဲ့စည်းလိုက်ပြီးပါတီဝင်တွေကလူသစ်တွေနဲ့ဗဟိုအလုပ်မှုဆောင်ကော်မတီကိုလည်းဖွဲ့စည်းလိုက်ပါတယ်။အရင်ပါတီဒုဥက္ကဋ္ဌဒေါ်အေးနုစိန်အထွေထွေတွင်းမှုဦးထွန်းအောင်ကျော်လွှတ်တော်ကိုယ်စားလှယ်တွေဖြစ်ကြတဲ့ဥပါရှင်ဦးဖေတန်းနဲ့ဦးလာစောအဆရှိတဲ့မူဝါဒပိုင်းဆိုင်ရာတွေကိုဆုံးဖြတ်ပေးဖို့ဖွဲ့စည်းလိုက်တာဖြစ်တယ်လို့ဦးဖေတန်းကပြောပါတယ်။
ပါတီကဒီလူကြီးတွေနေရာနဲ့နေရာဖေးပြီးရှင်တယ်ဒီမူဝါဒကြီးအပိုင်းကိုသွားတာပေါ့လူသားပိုင်းတွေနဲ့အစာထိုးလိုက်တာဖြစ်ပါတယ်အခိုင်အမာမှာနိုင်ငံရေးရသင်္ခေါ်မှုကြီးအများကြီးကြုံတွေ့နေရတဲ့အခါမှာခက်ခဲတွေအများကြီးရှိရဲကြက်တဲတွေအများကြီးရှိရဲကျွန်တော်ပါတီဒီဆောက်ရေးဟာလည်းအားနည်းချက်တွေမပြည့်မှုစုံမှုတွေရှိရဲဆိုတာကျွန်တော်နားလည်လာရတယ်ပေါ့မျိုးဆက်တွေကိုလူငယ်တွေကိုယူဝင်းအနေနဲ့ဖွဲ့စည်းပေးရဲအဲ့ဒီအမှလူငယ်တွေကိုဖဲရန်ပေါ့နော်ကိုတာအနေနဲ့တာဝန်ပေးတယ်အမျိုးသမီးတွေကိုတာဝန်ပေးအဲ့ပါတီတစ်ခုလုံးကိုကျွန်တော်ဖန်ချင်တစ်ခုလုံးကိုဖန်ချင်တစ်ခုလုံးကိုနော်ကြောင်းလဲနိုင်အောင်ကျွန်တော်စူးစမ်းလိုက်တာပေါ့ပြောကျွန်တော်ညှော်လင့်ပါတယ်ခုညီလာခံကဖြစ်ပေါ်လာတဲ့ခိုင်မျိုးသားပါတီဟာဒီချက်ဒီချက်အားကောင်းလာပြီးတော့ဒီခိုင်မျိုးနဲ့အကျိုးကိုဆောင်ရွက်နိုင်မယ်ဒီခိုင်မျိုးမှာဖြစ်ပေါ်နေတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ဆက်ဆက်ဝင်ရောက်မှဖြစ်ရှင်းနိုင်တဲ့အရေးရှိချက်တွေဒီနေ့ပစီထားနိုင်တဲ့အရှင်မျိုးအဲ့ဒီလမ်းကြောင်းမှုကိုရောက်လာပြီးလို့ကျွန်တော်တို့ကတော့အသိမှတ်ပြုပါတယ
်လူသစ်တွေကိုအစားထိုးတာဝန်ပေးပြီးသူတို့ရဲ့အင်အားနဲ့ပါတီကိုဆက်လက်ဦးဆောင်သွားဖို့အတွက်ရည်ရွယ်တာလို့လည်းဆိုပါတယ်စစ်တွေမြို့ကန်တူဖြစ်တဲ့ဦးတန်းထွန်းကလည်း AMD ပါတီရဲ့အပြောင်းလဲပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ဒီ AMD ပါတီကတော့ခိုင်ပြင်းတဲ့ခုတည်းအတွက်ဆိုတော့သူကအင်အားကြီးဆုံးပါတီပဲလေအမရိတ်သမီးကမှအဲ့ဒီအစ်ပြန်ဖွဲ့လာတယ်ဆိုတော့သူရဲ့မောင်းနေကဘလို့ရှိတယ်ဘာလို့ဦးရမယ်ဆောင်ရမယ်ဆိုတော့အခုတည်းကပြောလို့ရမှာလေဒီလိုပါတီရဲ့လို့ပေါ့နော်ဘောလူကြီးပိုင်းကတော့ဘောလာကြီးကကော်မတီဆိုရဲဟာပြောရတဲ့ရင်းတော့လူကောင်းကြီးကြီးပေါ့အဲစီးစီးတဲ့မှာလူကောင်းတွေပါတယ်လူကြီးတွေပါတယ်လူငယ်တွေပါတယ်ပေါ့အဲခိုင်ပြင်းတဲ့ဖွဲ့တော်တော်ကြီးတဲ့ဘလော့ဒီလုတ်ပြေးနိုင်မလဲဆိုတော့အခါတော့တိုင်းလားပါတီကြီးဘလော့ဒီလုတ်ခွင့်ရမလဲဆိုတော့ပေါ်မှာလည်းမူတည်ရခင်ဗျာဘိုးချုပ်ကံမှုများနေရင်တော့ဒီတိုင်းလားပါတီမှလှုပ်ရှားလို့ရအောင်မဟုတ်ဘူးလေဘိုးကလည်းချုပ်ကံမှုဘလော့ဒီရှော့ပေးနိုင်မလဲဆိုတော့အဖြေပဲလေဘိုးစုကမွှေရှော့ပေးနိုင်တယ်ဆိုတော့သူတို့အစွန်းစားရှိတော့လုပ်ဖြစ်မှာပေါ့
ပြီးခဲ့တဲ့2018ခုနှစ်ကြားပြေရေကောက်ပွဲမှာရသေးတော်မျိုးနယ်တဲကပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာအတွက်ဒေါက်တာအေးမောင်ရဲ့သားတတိပုဂ္ဂလကိုယ်စားလှယ်အနေနဲ့ရှင်ပြန်ရမှာ AMB ပါတီကရှုံးနေခဲ့တဲ့အတွက် AMB ပါတီကိုအချက်ပေးလိုက်သလိုဖြစ်သွားတယ်လို့နိုင်ငံရေးအဆောင်ကြီးလေ့လာသူတွေကမြင်ကြပါတယ်ဒေါက်တာအေးမောင်ဟာအကျဉ်းချနေတဲ့သူဖြစ်ပေမဲ့လည်းရခိုင်ဥဆောင်ပါတီကိုဖွဲ့စည်းလိုက်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာရခိုင်ပြည်နယ်တွင်းကနိုင်ငံရေးပါတီတွေနဲ့ပြိုင်ဘက်ဖြစ်လာနေတယ်ဆိုတာကိုသတိပြုမိကြတာဖြစ်မယ်လို့လည်းယူဆကြပါတယ်။ဤသို့တောင်မြို့နယ်ကရှင်းနေကြီးဦးဦးတာဇန်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဦးအမောင်လို့ရဲ့ပါတီပြည်ထောင်ထောင်ရဲဆိုတော့လူသစ်တင်နဲ့တော့ချီပောင်းရဲလို့သူတို့ဘက်ကအဲ့လိုပြောရဲပါတယ်။ဒါကြောင့်သူတို့အပြောင်းလဲလုပ်တယ်လို့ကျွန်တော်တို့ယူနေသူတို့ကျူစာနေလို့ကျွန်တော်ထင်တယ်ဘာလို့လူငယ်များရင်တော့ပါတီစုံစနစ်ဆိုတော့တိတ်တိလူမင်းဆန္ဒပြပါဒါနဲ့ပေါ့မစ်ရဲလို့သူတို့ပါတီစုံဘက်ကိုဖိနေလို့ကျွန်တော်ကမြင်တယ်အပွင့်လင်းမြင်တာမှုငင်းနေအများဆန္ဒရှိတဲ့လူကဥဆောင်ကြီးအဲ့လိုကျွန်တော်တို့ကျွန်တော်ရစ်တော့မှာရာရဲရွေးတော့ကလေ AMB နဲ့အဲ့ဒီဥယျာဉ်မှာတတိပုဂ္ဂိုလ်ရဲ့ပြင်နေချိန်မှာအဲတိတ်ကိုတိတိတသာကြီးမေးကြတာချားသွားတယ်ဒါလေသူတို့ပါတီကိုဒါပတိပြေလို့ဖြစ်တယ်လို့ကျွန်တော်အဲ့လိုတွေးတယ်
AMB ပါတီဟာလူသစ်တွေနဲ့ရခိုင်ပြည်နယ်တွင်းဆွဲဆောင်နိုင်မဲ့သူတွေနဲ့ချစ်ဆက်ကြိုးပမ်းဖို့ပြင်ဆင်နေတယ်လို့လည်းပါတီဦးဆောင်သူတွေကပြောကြပါတယ်ခင်ဗျာကျွန်တော်ကျော်သူပါ